တော်ရရှိမြခင်ဗျာကျွန်တော်တို့ဒီလူလောကကဘာကြီးထဲမှာဒုတိယအခွင့်အရေးကိုရကြတယ်ဆိုတာအင်မတန်မှရှားပါးလွန်ပါတယ်ဂရိအတိုင်းသဘောတူထားတဲ့အတိုင်းစာချုပ်အတိုင်းလုံနိုင်ရင်လုံမလုံနိုင်ရင်တော့ရော်ကြီးပေးကြစမြဲပါဒီတစ်ခါရှိပါစီတော့ဆိုပြီးဒုတိယအကြိမ်အခွင့်အရေးပေးတာမျိုးမရှိသလောက်ကိုရှားပါးလွန်လာပါတယ်ဒါပေမဲ့အဲ့ဒီလိုရခဲလာတဲ့ဒုတိယအကြိမ်အခွင့်အရေးကိုရခဲ့သူတယောက်ကြောင်းဒီကနေ့သင်တည်ရတော်တမန်ကျမ်းစီစဉ်မှလေ့လာမှဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝိတ္ထုအခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိမှတွေ့ရပါတယ်ခရိယံတွေဟာဘုရားရှင်ရဲ့မေတ္တာတော်ကြောင့်တကြော့ပြန်အခွင့်အရေးသာမက3လေးကြော့ပြန်အခွင့်အရေးတွေကိုရရှိကြတဲ့အကြောင်းယောနာဝိတ္ထုအခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
တင်တိရတော်သမားချမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ယောနာဝတ္ထုရဲ့အခန်းကဏ္ဍဟာငါးကြီးတကောင်နဲ့ပဲခြာလေရိုက်နေရာကနေပြီးတော့အခုအချိန်မှတော့မြေထဲပင်လယ်အရှိဘက်ကမ်းခြေလို့ယူဆရတဲ့ကုန်းပေါ်တနေရာမှာငါးကြီးကအန်ချပေးလိုက်လို့ယောနာအပြင်ကိုရောက်လာတယ်အဖဖျားသခင်ရဲ့ကျေးဇူးတော်ကြောင့်အသက်ရှင်လျက်ပြန်ပြီးတော့ထွက်လာရတယ်ဒီအကြောင်းတွေကိုကျွန်တော်အနေနဲ့ယောနာဝတ္ထုအစပိုင်းတွေမှာအသေးစိတ်လေ့လာခဲ့ကြပြီးပါပြီအခန်းကြီးနှစ်ခန်းကိုလွန်ခဲ့ပြီးတော့အခန်းကြီး3ကိုသာရောက်ရှိလာတယ်။ယောနာရဲ့အဓိကပန်းတိုင်ကတော့ပါလေ။သူကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအဖဖျားသခင်သတ်မှတ်ထားတဲ့နိနေဝေလို့အမည်ရှိတဲ့ Assyrian ခေါ်အာရှုရိမြို့တော်ကြီးဖြစ်တဲ့အတိုင်းအဲ့ဒီနိနေဝေသူဆိုပြီးတော့သာလျှင်အခန်းကြီး3သင်ခန်းစာတွေဟာစတင်ပေးရတော့မှာဖြစ်ပါလေ။ယောနာဝတ္ထုအခန်းကြီး3အငယ်1နောက်တဖန်ထာဝရဘုရား၏နှုတ်ကပတ်တော်သည်ယောနာသို့ရောက်လာသည်ကားနောက်တဖန်ဆရာကအင်္ဂလိပ်က another time လို့မဆိုပါဘူး second time လို့ပြောထားပါတယ်ဟုတ်ပါတယ်ပထမအကြိမ်တုန်းကပြောတဲ့အမိန်ချမှတ်တဲ့တာဝန်ကိုပဲဒုတိယအကြိမ်ထပ်မံချမှတ်မယ်ဆိုတာဟာရှင်းနေပါတယ်ဒါကြောင့်မလို့အခုကျွန်တော်လေ့လာရမယ့်သင်ခန်းစာဟာလေဒုတိယမြောက်အမိန်တော်လို့ဆိုရင်မှားမယ်မထင်ဒါပေမဲ့တော်ဝန်အပြောင်းအလဲလို့ထင်စရာဖြစ်သွားနိုင်တယ်ဒီလိုဆိုဖို့မသင့်ဘူးမလုံမနေရဆိုပြီးတော့ခေါင်းစဉ်ပြီးမှသားဖြင့်ပို့ပြီးတော့စီလျော်ခြင်းရှိလိမ့်မယ်သက်ပါရမျှတခြင်းရှိလိမ့်မယ်လို့ကျွန်တော်ခံယူမိပါတယ်ဒါကြောင့်မလို့မလုံမနေရဆိုတဲ့ခေါင်းစဉ်ကိုပြီးပြရစီဖျားသခင်ဟာပထမအချိန်ယောနာကိုအမိန်ပေးတုန်းကဆိုရင်အခန်းကြီး1ရဲ့အငယ်1နဲ့2မှာအခုလိုတွေ့ခဲ့ရပါတယ်အမိန်တဲဤသားယောနာသို့ရောက်လာတော့ထာဝရဘုရားဤနှုတ်ကပတ်တော်ဟူမူကားသင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျင်ချင်းချောက်သောစကားနှင့်ကြွေးကြော်လောထိုမြို့ပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏တဲ့ရှင်းနေပါတယ်နော်နိနေဝေမြို့ကြီးစီကိုမင်းသွားချင်းချောက်သောစကားနှင့်ကြွေးကြော်ဘာကိုကြွေးကြော်ရမလဲဆိုတော့မင်းတို့ဒုစရိုက်အပြစ်ပြီးဟာအဖျားသခင်ရဲ့ရှိကိုအဖဖျားသခင်ရဲ့ရှိကိုတက်ရောက်လာပြီးဖြစ်လို့ဖျားသခင်အပြစ်ပေးတော်မယ်ဆိုတဲ့သဘောပဲမိတ်ဆွေအပေါင်းတို့ယောနာဟာအဲ့ဒီအမိန်တော်ကိုဥကြောင်ကြောင်လှုပ်ပြီးတော့ဂလန်ကဆန်လှုပ်ပြီးတော့ထွက်ပြေးခဲ့တယ်။တကယ်မလို့သူထွက်ပြေးရလမ်းမှာမုန်တိုင်းနဲ့ငါးကြီးတကောင်နဲ့သူ့ကိုအဲ့ဒီပြေးလမ်းကနေပြီးတော့ကုန်းပေါ်ကိုအဖဖျားသခင်ပြန်ပို့လိုက်တာပဲဖြစ်တယ်။ပြီးတဲ့နောက်မှာတော့အဲ့ဒီအမိန်တော်ကိုပဲထပ်မံပြီးတော့အတီးပြုမယ်။ပြန်တန်းထုတ်မယ်ဆိုတာတွေ့ကိုကျွန်တော်အနေနဲ့အလေးအနက်သဘောပေါက်နားလည်ထားဖို့လိုပါတယ်။ဒေါက်တာဂျေဗန်နန်မက်ဂီကိုတမချန်းစာဆွေးနွေးပွဲတစ်ခုမှာသင်တန်းသူကျောင်းဆရာမတယောက်ကနေပြီးတော့မေးပါတယ်တဲ့ဆရာကြီးဆရာကြီးအကယ်၍များယောနာဟာငါးကြီးကအန်ချလိုက်လို့ကုန်းပေါ်ကိုလည်းရောက်လာရောငကိုအပေါက်မျိုးပဲချိုးပြီးတော့ရုပ်ပေမှာသင်္ဘောလက်မှတ်တစ်ခါထပ်ဝယ်ပြီးတော့တာရှုကိုပဲသွားအောင်မယ်ဆိုပါတော့ထွက်ပြေးအောင်မယ်ဆိုပါတော့အဖဖျားသခင်ဘယ်လိုများလုပ်မယ်ထင်ပါသလဲဆိုပြီးတော့မေးခြင်းပဲဖြစ်ပါတယ်တဲ့ကျောင်းဆရာဆရာမဒီကထုတ်တဲ့မိကွန်းတွေကိုဒေါက်တာဂျေဗန်နန်မက်ဂီဟာသိအဖြေရခက်နေကြဖြစ်တတ်တယ်ဆိုတာကိုသူဖော်ပြပါတယ်ဒါပေမဲ့ယောနာဝတ္ထုကိုသိပ်ပြီးတော့အာယုံစူးစိုက်ထားပြီးဖြစ်တဲ့ဒေါက်တာဂျေဗန်နန်မက်ဂီဟာဒီတချီမှာတော့အခက်အခဲအရှင်းမရှိပဲချက်ချင်းပဲအပြေပေးလိုက်ပါတည်းနောက်တစ်ခါထပ်ပြီးတော့အဖဖျားသခင်ကိုဂလန်ကဆန်လှုပ်မယ်တာရှုကိုသွားအောင်မယ်ဆိုရင်နောက်ထပ်ငါးတကောင်ကိုဆွတ်လိုက်အောင်မယ်ဒါပေမဲ့ယောနာဟာသူ့သစ္စာဂရိအတိုင်းတည်ကြည်ပါမယ်လို့ဆိုပြီးဒါကြောင့်မလို့နောက်ထပ်ငါးတကောင်ပိုက်ခဲကိုတော့အရင်ပုံစံမျိုးဆူတောင်းရင်းနဲ့ခွေခွေလေးကြနိုင်မှာမဟုတ်တော့ဘူးအဲ့ဒီဘိုက်ထဲကိုရောက်တဲ့အချိန်မှာဆူတောင်းဖို့တောင်အချိန်မရတော့ဘဲနဲ့တချီတည်းသေးလိမ့်မယ်ပြီးတဲ့နောက် ကုန်းပေါ်ကိုအဲ့ဒီငါးကြီးက၃ရက်အကြာမှပြန်ပြီးတော့အန်ထုတ်လိုက်တဲ့အချိန်အသက်ရှင်မလားသေမလားဆိုတာကတော့ဘုရားသခင်အလုံမှုလို့ကျွန်တော်လည်းအတိအကျတော့မပြောရပါဘူးဆိုပြီးတော့အဖြေပေးလိုက်ပါလေတဲ့။ကျောင်းဆရာမဟာလည်းဒီအဖြေကိုသဘောကျပြီးပြန်သွားတယ်လို့ဆိုပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။သူဟာဆူတောင်းခဲ့ပြီးပြီ။တနည်းအားဖြင့်အပြစ်ဖြေရာဝတ်ကိုပြုခဲ့ပြီးပြီ။သစ္စာဂရိလည်းဆိုခဲ့ပြီးပြီ။သူဟာအဖဘုရားသခင်ရဲ့လူဖြစ်နေတယ်မဟုတ်ဘူးလား။သူအနေနဲ့နောက်ထပ်ထပ်မှန်ပြီးတော့သစ္စာပြုစရာဆုတောင်းစရာလိုလိမ့်မယ်မထင်တော့ဘူးပြီးတော့သူပြုသောအမှုသီးသင်းနှင့်အလွန်အကြီးတန်သွားရပြီလို့ဒေါက်တာဂျေဗန်နမက်ဂီအနေနဲ့ယင်တဲ့မှခန်းစားရတဲ့အတိုင်းအဖြေပြုလိုက်ခြင်းသာဖြစ်ပါတယ်ဟုတ်ပါတယ်အဖဖျားသခင်ဟာဒီလူတယောက်ကိုဆက်ပြီးတော့တာဝန်ပေးမယ်ဆိုရင်လေအလွန်ကြီးမားသောဂျေဇုတော်ကြောင့်ပါကယ်တင်ခြင်းအခွင့်နဲ့ဂျေဇုပြုခြင်းတာဝန်တယောက်ကိုထပ်မံခိုင်းစေခြင်းနောက်ထပ်ဘာမှတောင်ခိုင်းဖို့တောင်မလိုတော့ဘူးလို့ယူဆချက်လည်းသူ့ယင်ထဲမှာရှိတယ်လို့ဆိုပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့အခန်းကြီး1မှာကလေးကယောနာတယောက်နောင်တတွေအကြီးအကျယ်ရောက်ပြီးတော့နောင်တတွေအကြီးအကျယ်ရပြီးတော့နောင်တတရားကြီးမားစွာနဲ့အခုလို့အဖဖျားသခင်စီမှာသစ္စာစကားဆိုခဲ့ပြီးပြီဆိုတာကိုကျွန်တော်တို့အတိုင်းသားကြားနာခဲ့ကြပြီပါပဲအခုကြောင်းဆရာမလို့ဘာမေးခွန်းမှတောင်မှထုတ်ဆရာမလိုတော့ဘူးလို့ပဲကျွန်တော်ဆိုချင်ပါတယ်အဲ့ဒီအခန်းကြီး2ရဲ့အငယ်ခုနှစ်ကနေ8အတွင်းမှာပြန်ကြည့်မယ်ဆိုရင်အခုလိုတွေ့ရမှာပါအကျွန်ုပ်သည်စိတ်ပြတ်သောအခါထာဝရဘုရားကိုအောက်မေ့၍အကျွန်ုပ်၏ပထနာသည်တန်ရှင်းသောဗိမှန်တော်၌ကိုတော်ထံသို့ဝင်ပါ၏မှုသာအနတ္တကိုမှီဝဲသောသူတို့သည်မိမိတို့ဂယုဏခံရအကြောင်းကိုစွန့်ပစ်ကြပါ၏အကျွန်ုပ်မူကားယေရှုတော်ကိုချီးမွမ်းသောစကားနှင့်ကိုတော်အားရစ်ပူဇော်ပါမည်သစ္စာဂရိထားသည့်အတိုင်းသစ္စာဝတ်ကိုပြုပါမည်ထာဝရဘုရား၏ကျေးဇူးတော်ကြောင့်ချမ်းသာရပါသည်ဟုဆုတောင်းလေ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာယောနာအမည်ရှိတဲ့ပရောဖက်ကြီးတစ်ယောက်ရဲ့ဖြစ်စဉ်ဟာပျောက်သောသားရဲ့ဖြစ်စဉ်နဲ့အလွန်ဆင်တူပါတယ်အဲ့ဒီလိုပျောက်သောသားလို့အမည်ရှိတဲ့သားတစ်ယောက်သာဖြစ်တဲ့လူတစ်ယောက်ဟာနွားလိုဝက်လိုခွေးလိုတော့မဖြစ်နိုင်တော့ဘူးလို့ရေပုံရသဘောအရသတ်မှတ်ရမှသာလျှင်ဖြစ်ပါတယ်သူဟာအဖဖျားသခင်ပေးတဲ့အသက်ဝိညာဉ်နဲ့ရှင်သန်ရတဲ့သူဖြစ်တဲ့အတွေ့ဇာတိပဂရိမိုက်အားကောင်းမိတဲ့အခါရှိကောင်းရှိလိမ့်မယ်ဒါပေမဲ့ဝက်နဲ့တော့ထာဝစဉ်ဖက်ပြီးတော့မအိပ်နိုင်မှအသေးချာသာဖြစ်ပါတယ်ဝက်စားတဲ့အစာကလည်းနေတရူဝမစားနိုင်မှအသေးချာဖြစ်ပါတယ်အကယ်၍သာပျောက်သောဝက်ပျောက်သောနွားဖြစ်ခဲ့မယ်ဆိုရင်လေအဖဖျားသခင်ဟာသူ့ကိုအခုလောက်အထိဂယုတစိုက်ကြိုဆိုပြီးတော့အဖို့အစားအသင့်နဲ့ lesson နဲ့တကူတကစောက်ကြိုပြီးတော့ညစာတဲ့ခင်ကြိုဆိုနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါ रे အခုလိုဒုတိယမြောက်အခွင့်အရေးနဲ့စီခိုင်းခြင်းပြန်လဲခေါ်ယူခြင်းနဲ့ခွင့်လွှတ်ခြင်းတာဝန်များကိုအနှံ့ခြင်းဆိုတာတွေ့ဟာလေအဖနဲ့သားသမီးများစီမားသာရနိုင်မယ့်အခွင့်အရေးလို့ကျွန်တော်ပြောချင်ပါ रे ရန်ကုန်မြို့မှာ construction company ကြီးလာလုပ်နေတဲ့ကျွန်တော်တငယ်ချင်း engineer တယောက်ကိုကျွန်တော်မေးပူပါ रे တကယ်ကြီးခမရရဲ့ဂုံမဏီမှာစာချုပ်ပြီးမှတစ်ဖက်သက်စာချုပ်ကိုဖြတ်ပြီးတော့အလုံမလုံတော့ဘူးဆိုတဲ့လူမျိုးကိုခမရတို့ဘာလုပ်မလဲလို့ကျွန်တော်မေးကြည့်လိုက်တဲ့ခါကျတော့တစာချုပ်အတိုင်းပြန်ပြီးတော့ရောခိုင်းမယ်နှစ်အဲ့ဒီလိုမှမရောနိုင်ဘူးဆိုရင်တရားဆွဲမယ်ထောင်ချမယ်အဲ့ဒါဟာထုံးစံပဲတဲ့တနည်းအားဖြင့်ကတော့ဒုတိယအခွင့်အရေးဆိုတာဟာလောကအလုတ်ခွင်မှပင်လျှင်မရနိုင်ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့တကယ်တော့အခုယောနကြတော့မှသာအခုလိုအထူးအခွင့်အရေးနဲ့ခွင့်လွှတ်တယ်တာဝန်ကိုပြန်အနှင်းတယ်လို့မဟုတ်ပါဘူးနော်ဓမ္မသမိုင်းတစ်လျှောက်မှာပြန်ပြီးကြည့်မယ်ဆိုရင်ရှေးကာလကအာဗြဟံယာကုပ်မောရှိစတဲ့ပုဂ္ဂိုလ်ကြီးတို့တွေဟာလေဒီအတိုင်းပဲခွင့်လွှတ်ခြင်းနဲ့ပြန်လဲတာဝန်ပေးအပ်ခြင်းတွေကိုအသီးသီးခံခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တို့သမိုင်းတစ်လျှောက်မှာရှင်းနေအောင်ပြန်ပြီးတွေ့ခဲ့ရပါတယ်ယာကုပ်ဆိုတဲ့ဣသရေလဆိုတာများဟာနော်အမှားပေါင်းများစွာနဲ့အခါကလက်မှားခဲ့သူအဖဖျားသခင်ကိုအမျိုးမျိုးကလိန်တက်ပြီးတော့ကြဝွန်ခဲ့တဲ့လူတယောက်ပဲဆိုတာကိုကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မို့လဲဩပတိယူပါယုံမှတုန်းကအေသောကိုအဖဖျားသခင်မုန်းတာကိုနားလေတာမလဲတာအပထားယာကုပ်ကိုအဖဖျားသခင်ချစ်တယ်ဆိုတာကိုကျွန်တော်တို့ဖြင့်ဘယ်လို့မှနားမလည်နိုင်ပါဘူးဆိုတာကိုကျွန်တော်တို့ဖော်ပြခဲ့ပါတယ်ဟုတ်ပါတယ်အဖဖျားသခင်ဤယေရှုနဲ့ဂယုနာတော်ဟာဘလောက်အထိနဲ့နေတယ်ဆိုတာကိုလူသားအုံနှောက်နဲ့တိုင်းတာဖို့အလွန်ခက်ခဲလှပါတယ်မိတ်ဆွေအပေါင်းတို့ယာကုပ်ရဲ့အသက်တာကိုပြန်ပြီးကြည့်မယ်ဆိုရင်သူဟာဖခင်ကြီးကိုတပတ်ရိုက်တယ်ယောက်ခမဖြစ်သူလာဘန်သူ့တဲ့လေပါတယ်ဆိုတဲ့လာဘန်ကိုအနိုင်နဲ့ပိုင်နေအ အကိုအေသောကိုလည်းစိတ်ဆင်းရဲအောင်လုပ်ခဲ့တယ်။စသည်စသဖြင့်ကောင်းတယ်ဆိုတာအတော်နေခဲ့တဲ့လူတစ်ယောက်အဖြစ်သမိုင်းမှမငင်းနိုင်အောင်ကျွန်တော်တို့တွေ့ရပါတယ်။အကယ်၍သာကျွန်တော်တို့လူစိတ်ထားမျိုးနဲ့သာဆိုရင်ဘယ်နည်းနဲ့မှယာကုပ်ကိုပြန်ပြီးတော့နေရာပေးနိုင်လောက်မယ်မထင်ပါဘူး။အကြော့ကြော့အကြိမ်ကြိမ်မှားယွင်းခဲ့တဲ့လူတစ်ယောက်အဖြစ်အပြစ်သာလျင်သူ့ကိုစီရင်မှုရှိပါတယ်။အခုတော့အဖဖျားသခင်ကအဲ့ဒီလိုလူမျိုးကိုဂရိတော်နဲ့အညီအကြိမ်ကြိမ်ခွင့်လွှတ်ပြီးတော့လူမျိုးတော်ရဲ့သမိုင်းအတွက်ရွေးကောက်ခဲ့တာပဲဆိုတာကိုတွေ့ရပါတယ်။တနည်းအားဖြင့်လေလူသမိုင်းဒီပင်လျင်အပြစ်သမိုင်းဖြစ်တယ်။စစ်သမိုင်းဖြစ်တယ်။လူသားတို့ဒီဇာတိပဂရိအရာပင်လျင်ဘယ်နည်းနဲ့မှအပြစ်မကင်းနိုင်ဘူးဆိုတာကိုဖော်ပြခြင်းလို့လေအဖဖျားသခင်တမင်တကာယာကုပ်ကိုအသုံးပြုခြင်းများလား။ဒီလိုလဲကျွန်တော်တို့တွေးဆနိုင်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီကပ္ပဦးကျမ်းမှာတုန်းကဆိုရင်လေယာကုပ်ဟာအနောက်ဘက်မှရောက်ခမလာပန်အရှိဘက်မှာအကိုကြီးအေသောဆိုတဲ့အန်ဒီရဲ့နှစ်ခုရဲ့အလဲပင်ကြီးလဆိုတဲ့အရက်ကိုရောက်တဲ့အချိန်ဘုရားသခင်ကောင်းကင်တမန်ဟာယာကုပ်ကိုဆင်းပြီးတော့နဗန်းလုံးခဲ့တယ်ဆိုပြီးတော့ဓမ္မသမိုင်းမှာတွေ့ရပါတယ်အဲ့ဒီမှာယာကုပ်ကိုထော့နေနေဖြစ်သွားအောင်ပေါင်စစ်ကိုပြုတ်စီတယ်အလွန်နာကျင်သောဝေဒနာကိုခံစားရစီတယ်အဲ့ဒီနာကျင်သောဝေဒနာအဖြစ်သားဖြင့်ဘာမှမတတ်နိုင်တဲ့အဆုံးယာကုပ်ဟာအရှုံးပေးရခြင်းဖြစ်တယ်ဒါရီယာတကယ်တော့လောကရန်လူဘဝရဲ့အလဲမှာမိမိတို့ရဲ့အသက်တာတလျှောက်လုံးဘလောက်ပဲကိုကိုကိုအထင်ကြီးနေနေတခြားနေရာမှာသာအထင်ကြီးရင်ကြီးကြအဖဖျားသခင်နဲ့ပတ်သက်ရင်တော့အဖဖျားသခင်ကိုကြောက်ရွံ့ယူသေးရမယ်အရှုံးပေးရမယ်ဆိုတာကိုသိစေခြင်းပဲဖြစ်ပါတယ်ဖျားသခင်နဲ့သက်ဆိုင်တဲ့တာဝန်တွေကိုခံယူစေခြင်းအတွေ့အဖဖျားသခင်ပြင်ဆင်ပေးခြင်းဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရခြင်းပါအဲ့ဒီသမိုင်းအချိန်ကစပြီးတော့လေဣသရေလဆိုတဲ့နာမည်ကိုယာကုပ်ကနေတဆင့်နာမည်ပြောင်းသွားရပြီးတော့ယာကုပ်ရဲ့အသက်တာဟာလေယူပြစ်တယ်လို့အများကြီးပြောင်းလဲသွားရတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။ဒီလောက်အထိသမိုင်းကိုမှွေနှောက်ပြီးတော့ထင်တိုင်းကျဲလာခဲ့တဲ့သူဟာအဲဂုတ်ထုနိုင်ငံမှာရောက်ပြီးတော့သေခံနီးနေတဲ့အချိန်သူ့ရဲ့သားမီးတွေကိုသူ့ရဲ့ရုပ်ပိုင်းဆိုင်ရာအသက်တာမှာလူလဲကြခဲ့ရတာတွေကိုတခုမှဂုံယူဝင့်ကြွားစွာနဲ့မပြောခဲ့ဘူး။ဒါတွေဟာဂုံယူစရာမဟုတ်မကောင်းတဲ့အမွေတွေအဖြစ်သားလျှင်သူဟာရေငုံနှုတ်ပိတ်သွားခဲ့တယ်။သူပြောခဲ့တဲ့တခုကြီးသောစကားအမွေဟာကပောက်ကျန်းအခန်းကြီး48ထဲကစကားသာဖြစ်ခဲ့ပါတယ်။ငါ့ကိုတစ်သလုံးယနေ့တိုင်အောင်ကြွေးမွေးတော်မူသောဘုရားသခင်ဒီဟုသောငါ့ကိုခတ်သိမ်းသောဘေးဒဏ်အထက်ကကယ်နှုတ်ခဲ့တော်မူသောကောင်းကင်တမန်သည်ဤသူငယ်တို့ကိုကောင်းကြီးပေးတော်မူပါစေသောတဲ့ရှင်းနေတာပါပဲနော်။နောက်တစ်ခုကတော့ဒါဝိမင်းကြီးရဲ့အသက်တာမှရယူရန်သင်ခန်းစာပဲဖြစ်ပြန်ပါလေ။ဟုတ်ပါလေ။ဒါဝိရဲ့အသက်တာဖြစ်စဉ်တွေဟာလေစိစိကျွန်တော်တို့ပြန်ပြီးစဉ်းစားလိုက်တိုင်းယဉ်သိမ့်တုံလောက်အောင်ပါပဲ။သူ့ရဲ့မတရားတဲ့ကာမဂုဏ်ကျူးလွန်မှုလူသတ်မှုဆိုတဲ့အမဲစင်းကြီးတွေနဲ့ပတ်သက်လို့မကျေနပ်တဲ့လူတွေ။ကောင်းတဲ့ဘက်ကနမူနာမယူဘဲနဲ့မကောင်းတဲ့အမြင်နဲ့သူ့လိုပဲမဟုတ်တာတွေလုပ်ပြီးတော့ဘုရားသခင်ချစ်အောင်ကိုးကွယ်မဟဲဆိုတဲ့လွဲမှားတဲ့ခံယူချက်တွေအမျိုးမျိုးနဲ့လူတွေကိုကျွန်တော်တို့တွေဟာကျွန်တော်တို့အတိုင်းပိုင်းအတွေ့မှာမကြာခဏတွေ့ရပါတယ်။အဖဖျားသခင်ဤစိတ်တော်နှင့်တွေ့သောဒါဝိဒ်။ငါဤလူဒါဝိဒ်ဆိုတာတွေ့ဟာတကယ်တော့သူ့ရဲ့မကောင်းမှုတွေမတော်မတည့်လုပ်မှုတွေအပြစ်ကျူးလွန်မှုကြီးတွေကြောင့်စိတ်တော်နဲ့တွေ့ခြင်းအရှင်းမဟုတ်။ဒါကိုကျွန်တော်တို့ကောင်းစွာသဘောပေါက်ရမယ်။အဖဖျားသခင်ဤစိတ်တော်နှင့်တွေ့သောဒါဝိဒ်။အဖဖျားသခင်လူဆိုတဲ့ဝေါ်ဟာရတွေ့ဟာသူရဲ့နှလုံးသားမှာစစ်မှန်စွာပြောင်းလဲခြင်းကြောင့်သာဖြစ်တည်လာသောစစ်မှန်သောပြောင်းလဲခြင်းဤရလတ်များသာဖြစ်တည်။အဲဒီလိုစစ်မှန်သောပြောင်းလဲခြင်းနဲ့တကွစစ်မှန်သောသစ္စာစကားတို့နဲ့အညီထိုက်ထိုက်တန်တန်ပြန်လဲပေးဆက်ခြင်းသစ္စာဝတ်ကိုပြုနိုင်ခြင်းပြုသောဝတ်နှင့်ဆိုခဲ့သောသစ္စာတို့တည်စေခဲ့ခြင်းတွေကြောင့်သာဖြစ်တည်ဆိုရာတွေ့ကိုကျွန်တော်အထူးသတိရမိဖို့လိုပါတယ်။ဥတီချက်မပြောက်ပြက်ဖို့လိုပါတယ်။တချိန်ထဲမှာပဲသူဟာသူပြုတ်ခဲ့တဲ့အပြစ်တို့နဲ့အညီတိတိကျကျလောကကြီးမှာတင်ပြန်လဲပြီးတော့လဲပေးဆက်ခဲ့ရတယ်။သူ့ရဲ့နောင်တနှလုံးသားဆိုတာဟာလေအဖဖျားသခင်နဲ့ထိုက်တန်လောက်အောင်ကိုပြင်ဆင်ခဲ့သောနောင်တနှလုံးသားပဲဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့သမိုင်းကြောင်းမှာအလေးအနက်ပြန်ပြီးတော့လေ့လာဖို့လိုပါတယ်။အထူးသဖြင့်သူဟာလူတစ်ယောက်ရဲ့အသက်ကိုသတ်တယ်။အဲ့ဒီအခါမှာသားကြီး၄ယောက်ရဲ့အသက်တွေကိုပြန်ပြီးတော့ပေးဆက်လိုက်ရတယ်။သူရဲ့အာအကိုရဆုံးသားကြီးနှစ်ယောက်အဲ့ဒီထဲမှာပါဝင်တယ်။အဲ့ဒီထဲကသူအချစ်ဆုံးလို့ကျွန်တော်တို့တွက်ဆထားတဲ့သားကြီးအဘရှလုံးဟာသူကိုယ်တိုင်သူ့ကိုယ်ဘွားကသူ့ကိုတတ်တယ်လို့လိုက်ပြီးတတ်တဲ့အတွက်ကြောင့်အဖေကြီးဒါဝိဖနှောက်နဲ့တင်ပါတသားတဲ့ကြောင်ထွက်ပြီးပြေးခဲ့ရတယ်။သားရင်ခောက်ခောက်ကိုသူ့လက်ထောက်တွေကတတ်ပြစ်လိုက်တဲ့အခါကြပြန်တော့လေက ကိုယ်တိုင်သေးရသလောက်အသေးကွဲခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်အထင်ရှားတွေ့ရပါတယ်။ဟုတ်ပါတယ်။32ခုမြောက်သောဆာလံမှာသူခံစားခဲ့ရတဲ့အပြစ်ရဲ့ဝေဒနာတွေအကြောင်းကိုကျွန်တော်အခုလိုမြည်ဆန်းပြီးတော့ကြည်နိုင်ပါတယ်။32ခုမြောက်သောဆာလံရဲ့အငယ်3မှ5အတွင်မှာကြည်ပါ။ငါသည်အပြစ်ကိုမဖော်မပြဘဲနေစဉ်အခါတနေ့လုံကြီးတွားသောအဖြစ်ငါအယိုးတို့သည်ဆွေးမြေ့ခြင်းတို့ရောက်ကြ၏နေညာမပြတ်ကိုတော်ဤလက်သည်အကျွန်ုပ်အပေါ်မှလေး၍အကျွန်ုပ်ဤချွေးရည်သည်နှွေကာလ၌တွေ့ချောက်ချင်းကဲ့သို့ဖြစ်ပါ၏မိတ်ဆွေတို့ကြားတဲ့အတိုင်းပဲနော်ချွေးရည်ဟာနှွေကာလ၌တွေ့ချောက်ချင်းတဲ့မိတ်ဆွေတို့ပဲနှခါကြားဘူးလေနှွေကာလမှာချွေးရည်ဟာမတွေ့ချောက်ရဘူးနော်ထွက်ရမှာအခုတော့ချွေးတောင်မထွက်နိုင်ဘူးအကုန်လုံးချွေးထွက်မဲ့ကလပ်စည်းတွေကိုအကုန်ပိတ်ထားတဲ့အတွက်ကြောင့်တကိုယ်လုံးပူလောင်ပြင်းပြစွာနဲ့မရှုနိုင်မကဲနိုင်အောင်သူခံစားခဲ့ရတယ်ဆိုတာကိုဖော်ပြခြင်းတဖန်အကျွန်ုပ်ဒီကိုအပြစ်ကိုရှေ့တော်၌ဝန်ချပါ၏ပြုမိသောဒုစရိုက်ကိုဖွဲ့၍မထားပါငါလွန်ကျူးသောအရာကိုထာဝရဘုရားအားဖော်ပြတောင်းပန်မည်ဟုပြောဆိုသောအခါကိုတော်သည်အကျွန်ုပ်ပြစ်မှားခြင်းအပြစ်ကိုလွတ်တော်မူ၏တဲ့အဲ့ဒီအတိုင်းပါပဲမိတ်ဆွေဘာသာရှိဘာနှင့်မှားယွင်း၍ပရောဖက်နာသန်၏ဆုံးမခြင်းကိုခံပြီးမှဆက်ဆူခဲ့သောဆာလံဆိုတဲ့50ခုမြောက်သောဆာလံမှသူ့ဆူတောင်းချက်တချို့ကိုပြန်ကြည့်ပါအဲ့ဒီကျမ်းရဲ့အငယ်7ရေအငယ်14မှ18တို့ရေကိုကြည့်ရင်အခုလိုကျွန်တော်တို့တွေ့ရမှာပါအကျွန်ုပ်ကိုအထံတော်တဲကနှင်ထုတ်တော်မမူပါနှင့်တန်ရှင်သောဝိညာဉ်တော်ကိုရုပ်သိမ်းတော်မမူပါနှင့်ကဲတင်တော်မူခြင်းအခွင့်နှင့်ရှင်သောဝမ်းမြောက်ခြင်းအခွင့်ကိုပြန်၍ပေးသနာတော်မူပါကြည်ညိုသောစေတနာစိတ်သောသည်အကျွန်ုပ်ကိုထောက်မှပါစေသော။အိုဖျားသခင်အကျွန်ုပ်ကိုကယ်တင်တော်မူသောဖျားလူအသက်ကိုသတ်ခြင်းအပြစ်နှင့်အကျွန်ုပ်ကိုကင်းလွတ်စေတော်မူပါ။တရားသဖြင့်စီရင်တော်မူခြင်းကိုအကျွန်ုပ်ရှာသည်ရှင်လန်းစွာသိခြင်းဆိုပါမည်။အိုထာဝရဖျားအကျွန်ုပ်၏နှုတ်ကိုဖွင့်တော်မူပါ။ဂုံကျေးဇူးတော်ကိုချီးမွမ်း၍မွတ်ဆိုပါမည်။ရစ်ပူဇော်ခြင်းကိုအလိုတော်မရှိသို့မဟုတ်လျှင်ရစ်ပူဇော်ပါမည်။မိရှုသောယစ်ပူဇော်ခြင်းကိုပင်နှစ်သက်တော်မမူ။ဖျားသခင်နှစ်သက်တော်မူသောယစ်မူကကျိုးပဲ့သောစိတ်ပေသည်။အိုဖျားသခင်ကိုတော်သည်ကျိုးပဲ့ခြင်းမွာသောနှလုံးကိုညင်းပယ်တော်မမူတတ်ပါ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဲ့ဒီတော့ဒါဝိဒ်တို့လိုအပြစ်သားကြီးယာကုပ်တို့လိုလူလေလူရှုပ်ကြီးတွေကိုအဖဖျားသခင်စိတ်တော်နှင့်တွေ့တယ်ဆိုတာကိုကျွန်တော်တို့သမိုင်းဝင်အပြစ်သားတွေအပြစ်အမှောင်တော်မှာမျောလွင့်တတ်သူတွေအဖို့အလင်းတန်တစ်ခုပဲလို့မခံယူနိုင်ကြဘူးလားကိုကကျူးရင်ကိုဒူးကိုတောင်မယုံရဘူးဆိုပါတဲ့လူရဲ့အသက်တာမှာမိမိတို့ကိုယ်တိုင်ဟာလေဒီလိုပဲအမှားကြီးအမှားကလေးတွေကိုကျူးလွန်နိုင်ကြတာပဲမဟုတ်ဘူးလားလမ်းမှောင်ကြနေရတဲ့ကြားထဲမှာမှထွက်ပေါက်ပိတ်နေလို့ခြေမကင်မိလက်မကင်မိဖြစ်နေရသူတွေအတွေ့ဂျေဇူးတော်ဟာအလွန်ကြီးနေပြီမဟုတ်ဘူးလားဒါကိုကျွန်တော်တို့နှွယ်ယူစဉ်းစားဖို့လိုပါတယ်သတိတံဝေကရယူဖို့လိုပါ रे ကျွန်တော်ရဲ့နှုတ်ကပတ်တော်တမန်ကျမ်းစာထဲမှာလူနဲ့မတူသောလူဘဝအကြောင်းကိုဘယ်နေရာမှမဖော်ပြထားပါဘူးတခါအဲ့ဒီလူအလုံးတို့ဟာမြေကြီးသားတို့သွားရလမ်းအတိုင်းမသွားဘဲနဲ့ဒိုင်းကနေအကျွတ်တရားကိုရရှိနိုင်တယ်ဆိုတာကိုလေဘယ်နေရာမှမဖော်ပြပါဘူးလူသားပြီးပြီးလောကီလမ်းကိုလောကကိုတည်ဆောက်လောကီလမ်းမှာရှောက်သွားရင်လေလောကကိုတည်ဆောက်တချိန်ထဲမှာအဖဖျားသခင်ဤပဂရိနှင့်ဆက်ဆံသောလူဆိုတဲ့မြင့်မြတ်သောလူအဖြစ်ဘဝကိုခံယူသင်္ခါရဘဝမှအစင်သာဝရအသက်လမ်းကိုလှမ်းဆွတ်အနတ္တတရားမှသည်အ ਨੇ ကတရားကိုမဖြစ်မနေအမိလိုက်ဒီသဘောတရားကိုသာသမာတရားအဖြစ်သွန်သင်နေညွန့်ပြထားပါလေအဲ့ဒီသဘောတရားနဲ့အတူလက်တွေ့အဖြစ်ကယ်တင်ခြင်းဂျေဇုတော်ဟာသမိုင်းကာလတစ်လျှောက်လုံးအစဉ်တစိုက်တည်ရှိလာခဲ့တယ်ကတိရှင်သခင်ခရစ်တော်ပေါ်ထွန်းတဲ့အခါကျတော့ယစ်ပူဇော်ပြီးမှအပြစ်ဖြေရတဲ့ခစ်ကိုယုံကြည်ခြင်းတရားနဲ့ပို့ပြီးတော့သဘာဝကြကြလွယ်လင့်တကူကိုယ်စိတ်ဝိညာဉ်နဲ့ကိုကိုးကွယ်ဖို့ရန်စီကပ်ဖို့ရန်ဆိုပြီးတော့ပရိညာဉ်သစ်ကိုပြောင်းလဲချထားပြီးတယ်။အဲ့ဒီခစ်ကိုဂျေဇုနဲ့ဂယုနာတော်ခစ်ဆိုပြီးတော့ခရစ်ယာန်အများစုခေါ်ဝေါ်ကြတယ်။ဒါ리고သာကျွန်တော်ရှင်းလင်းပြတ်သားစွာတွေ့ကြရပြီးဖြစ်ပါတယ်။အခုယောနာဆိုတဲ့ဖျားသခင်အလိုတော်ကိုကြောခိုင်းထွက်ပြေးခဲ့သူကိုအဖဖျားသခင်ဟာပြန်လဲပြီးတော့သိမ်းဆီးတယ်။အခွင့်အရေးပေးတယ်ဆိုတာဒီနဲ့ပတ်သက်တာတွေကိုကျွန်တော်မိတ်ဆွေတို့ဟာစဉ်းစားရင်းစဉ်းစားရင်းနဲ့ပုံစံကသာမူတည်မဟုတ်တာ။ဒီအတိုင်းပဲယုံကြည်သူတို့ရဲ့အသက်တာတွေအသီးသီးမှာတကြော့ပြန်အခွင့်အရေးနှစ်ကြော့ပြန်အခွင့်အရေးသုံးလေးကြော့ပြန်အခွင့်အရေးတွေရှိနိုင်တယ်လို့ကျွန်တော်ပြတ်သားစွာမြင်နိုင်ပါတယ်။ ဒီနေရာမှာလဲကျွန်တော်တို့အနေနဲ့အခိုင်အမာတင်ပြခြင်းပါတယ်တခုတော့ရှိတာပေါ့နော်အဲ့ဒီမေတ္တာတော်ရှင်ကိုအဖလို့ခေါ်ခွင့်ရလိုက်တာ ਨੇ တပြိုင်နဲ့ထဲပဲလောကကြီးကအဖေတွေလို့တပတ်နှစ်ပတ်သုံးလေးပတ်ရိုက်လို့ရမယ်လို့တော့မထင်ရပါဘူးသူ့ရဲ့ဘုံတကိုယ်တော်နဲ့အာနုဘော်တော်စီရင်ပိုင်ခွင့်ဆိုတာတွေ့ဟာကျွန်တော်တို့လူသားလောကမှားသားလျှင်သမုတ်တရားတိုင်းမှာအနာသက်ကန့်ဆတ်ရှိနိုင်တယ်စကြဝဠာအနန္တလည်းအတိုင်းအထွာရှိခြင်းရှိနိုင်တယ်။ဒါပေမဲ့အဖဖျားသခင်ဘုံတကိုယ်တော်နဲ့စီရင်ပိုင်ခွင့်ဆိုတာအဲ့ဒီလူသားတို့လောကမှာလို့ဘယ်လို့မှအတိုင်းအတာမရှိဘူးအနာသက်ကန့်ဆတ်မရှိဘူးဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူး။ဟုတ်ပါတယ်။စကြဝဠာအနန္တဆိုရဟာသူ့ရဲ့လက်ညှိုးတော်နဲ့အလုပ်သူ့လက်တော်ထဲမှာသာရှိတာပါ။ရှင်သန်ခွင့်ဆိုရဟာသူ့ကြောင့်ဖြစ်လာရသလိုသူ့အရာရာကိုရုပ်သိမ်းပိုင်ခွင့်ရှိတယ်။ပြန်လဲတိဆောက်ပိုင်ခွင့်မှအစအကုန်လုံးကိုသူလုတ်ပေးနိုင်စွန်းရှိတယ်ဆိုတာတွေ့ကိုကျွန်တော်နားလည်ထားသင့်လှပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ပြီးခဲ့တဲ့မဝေသေးသောရှင်ပေတရုဩဝါဒစာတွေမှာတုန်းကဆိုရင်ရှင်ပေတရုကြီးရဲ့အကြောင်းကိုအတော်ကြီးကြဲကြဲပြန့်ပြန့်လေ့လာခဲ့ကြပါတယ်နော်အဲ့ဒီပေတရုဆိုတာဟာခရစ်တော်ကိုသိချစ်တယ်ဒါပေမဲ့ကိုဒုက္ခရောက်မဲ့ကိစ္စရောရောင်ပြီးတော့အဖမ်းခံရမဲ့ကိစ္စအချုပ်ထဲဝေရမဲ့ကိစ္စနဲ့ကြုံတော့လိမ်မိတယ်တွားပြီးတော့ညင်းမိတယ်ငါယေရှုကိုမသိဘူးမသိဘူးဘာမှမဆိုင်ဘူးဆိုတာမျိုးတွေ၃ချိန်တောင်မှသွားပြီးတော့ညင်းမိကြတယ်။ဒါပေမဲ့အဲ့ဒီညအချိန်ကြက်၃ချိန်တွင်တဲ့အချိန်ငကိုတဲ့ကခရစ်တော်ဟာမင်းငါကိုကြက်၃ကမတွင်ခင်မှာညင်းလိမ့်မယ်ဆိုတာကိုသခင်ပြောထားခဲ့တာကိုဆက်ခနဲ့သူသွားသတိရတယ်။အဲ့ဒီချိန်မှာခက်လန်းလန်းကသခင်ခရစ်တော်ဟာလည်းသူ့ကိုလှမ်းကြည့်တယ်။သခင်မျက်လုံးတွေဟာဒေါသမပါဘူး။နာကြည့်ခြင်းနဲ့လည်းမဟုတ်ခဲ့ဘူး။ပေတရုမင်းနောင်တရပြီမဟုတ်လားဆိုတဲ့သဘောပဲကျေးဇူးနဲ့ဂယုနာတော်ကိုနားလေစီဖို့အကြည့်မျိုးပဲအဲ့ဒီမှာရင်ရှင်ပေတရုတယောက်အသေးကွဲရတော့တာပဲရှိုက်ကြီးတငင်ငိုခဲ့မိရှာတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်လေသခင်ခရစ်တော်ရှင်ပြန်ထမြောက်ပြီးတဲ့အချိန်ဂါလိလဲကမ်းခြေမှာသူ့ကိုတကူတကခေါ်ယူပြီးတော့တမန်တော်ကြီးအဖြစ်တာဝန်တွေပေးတဲ့အချိန်အဲ့ဒီအချိန်ကစပြီးတော့သူဟာကမ္ဘာပထမဆုံးအသင်းတော်ကြီးကိုလူပေါင်းထောင်ချီပြီးတော့ဝိညာဉ်တော်ကိုခံယူစေရင်တိဆောက်ပေးနိုင်ခဲ့သူဖြစ်လာခဲ့တယ်ဆိုတာကလေးကိုကျွန်တော်တို့ဓမ္မသမိုင်းကြောင်းမှတ်တမ်းတွေအရာအခိုင်အမာတွေ့ခဲ့ရပြီးဖြစ်ပါတယ်အခုယောနာဟာလည်းပဲသူမလုတ်ချင်ဘူးစေတနာမရှိဘူးယွန်လဲယွန်တယ်ကြောက်လဲကြောက်ပါတယ်ဆိုတဲ့အာရှုရိနေမြေကနိနေဝေမြို့ကြီးမှာဒီအတိုင်းပဲအောင်မြင်စွာနဲ့အမှုတော်ကိုဆောင်ပြသွားလိုက်မယ်ဆိုတာကိုအခုလို့ကျွန်တော်တို့တွေ့ရပါတော့မယ်နိနေဝေကိုရောက်ခဲ့ပြီဆိုတဲ့ခေါင်းစဉ်နဲ့သင်ခန်းစာကိုဆက်ပြရစီယောနာဝတ္ထုအခန်းကြီး3အငယ်1ကိုအငယ်1နဲ့ပူးတွဲနားဆင်ကြည့်ကြပါစို့နောက်တဖန်ထာဝရဘုရားကြီးနှုတ်ကပတ်တော်သည်ယောနာသို့ရောက်လာသည်ကသင်ထ၍နိနေဝေမြို့ကြီးသို့သွားလောငါမှားထားသည့်အတိုင်းကြွေးကြော်လော့ဟုမိန့်တော်မူ၏ငါမှားထားသည့်အတိုင်းတဲ့ဘယ်လိုမှားထားခဲ့ပါသလဲနိနေဝေမြို့သားတို့ရေမင်းတို့နိနေဝေမြို့ကြီးရဲ့အပြစ်တွေဟာမိုးတို့ပြန်တဲ့ရလောက်အောင်များပြားလွန်းလို့ငါအဖဖျားသခင်ရဲ့ရှိတော်မှာလာပြီးတော့ဒီအပြစ်တွေပေါ်နေပြီ။သတိထားကြလို့ကြွေးကြော်ရမှာဖြစ်ပါလေ။ချင်းချောက်သောစကားမျိုးနဲ့တမင်ပြောရမှာဖြစ်တယ်ဆိုတာကိုလေကျွန်တော်တို့ဟာယောနာဝတ္ထုရဲ့အခန်းကြီး1အစပိုင်းမှာကလေးကတွေ့ခဲ့ရပြီးပါပြီ။အဲ့ဒါဟာငါမှားထားသည့်အတိုင်းပဲပေါ့။ဟုတ်ပါလေ။ယောနာဟာပရောဖက်ဖြစ်ပါလေ။BC 953ခုနှစ်လောက်ကယေရောပောင်ဘရင်ခေတ်ပရောဖက်တပါပါပရောဖက်တို့မြည်ပြီးဘုရားသခင်နှုတ်ကပတ်တော်ရောက်လာတဲ့အတိုင်းဒီနှုတ်ကပတ်တော်ကိုလူသားတို့ကိုပြန်လည်တင်ပြပေးကြရစမြဲဖြစ်ပါလေကျင်းဖန်များစွာမှာကျွန်တော်တို့အဖို့သက်မဲ့တယ်လို့ထင်ရတဲ့ဩကသကဘာကြီးတဲ့ကအရာဝတ္ထုတွေကိုတောင်းမှဒီပရောဖက်တွေဟာအမိန့်တော်ပြန်တန်းရွတ်ဆူကြီးညာရတာမျိုးတွေကိုကျွန်တော်ကြားနာရပါတယ်ဟုတ်ပါတယ်မိတ်ဆွေတို့ဟေရှာယအနာဂတ်ကြံဖွင့်လိုက်တဲ့။အိုးကောင်းကင်ကြားလော။အိုးမြေကြီးနားဆင်လော။ဆိုပြီးတော့ဖျားသခင်ဟာသူ့ဩကာသလောကကြီးတစ်ခုလုံးကိုသက်ပြီးပြည်စေတယ်၊သိမှတ်စေတယ်ဆိုတာတွေ့ကိုကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်။တနည်းအားဖြင့်မြေကြီးနဲ့မြေကြီးတစားကို၎င်းလောကရနှင့်လောကီသားတို့ကို၎င်းသူ့အုပ်ဆိုးပိုင်သတယ်ဆိုတာကိုဖော်ပြတာပေါ့။ဒါရင်မကသေးပါဘူးနော်။ယေရမိဆိုတဲ့ပရောဖက်ဟာသာမညောင်ရလူတစ်ယောက်ပဲ။သူကိုပရောဖက်ခန့်ပြီးတော့အမိန့်တော်ပြန်ဆူစီခြင်းဟာဘလောက်ကြီးအတိုင်းအတာနဲ့အာနာတကူပြင်းထန်တယ်ဆိုရကူယေရမိအနာဂတ်ကျမ်းအစမှာအခုလိုကျွန်တော်တို့တွေ့နိုင်ပါ रे ကြည့်ရှုလောသင်သည်နှုတ်ပေဖြိုချဖြည့်စည်းမှောက်လဲရသောအခွင့် တီဆောက်စိုက်ပျိုးရသောအခွင့်နှင့်သင်ကိုလူအမျိုးမျိုးတို့၏တိုင်းနိုင်ငံများအပေါ်မှယနေ့ငါခန့်ထားပြီဟုမိန့်တော်မူ၏တဲ့အဲ့ဒီတိုင်းပါပဲရေစကြည်လကိုအနှင်းခဲ့တဲ့တာဝန်ဟာလေသက်မဲ့တောင်တို့ကိုအမိန့်ပြန်ချဖို့တာဝန်အချင်းလူသာဣသရေလတောင်တို့အားပရောဖက်ပြု၍သင်ဆင့်ဆိုရမည်မှာအိုဣသရေလတောင်တို့ထာဝရဖျား၏အမိန့်တော်ကိုနားထောင်ကြလော့တဲ့မရှင်းဘူးလားဟုတ်ပါတယ်အံ့ဩပွေသောစီရင်တော်မူခြင်းတို့ဟာဘလောက်အထိကြောက်မဲ့ဖွယ်ဖြစ်တယ်ဆရာကိုရှင်ပေတရုဩဝါဒစာတွေအရာလေကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်စကြဝဠာအနန္တဆိုတဲ့မဟာကကဘာမှသည်နောက်ထပ်စိတ်ဖြာလို့မရတဲ့ elements ခေါ်အသေးဆုံး unit အထိသူပိုင်နေအဲ့ဒီအသေးဆုံး unit တို့၌ပင်ဖြင့်မီးလောင်နိုင်သောမဟာအင်အားရှိတယ်ဆရာဟာတကယ်တော့ဗာမများဆန်ပါတလေဒီသစ္စာတရားအတိုင်းဒီအနုမြူနဲ့ဒီ nuclear အင်အားနဲ့ဒီ electronic ပညာအမျိုးမျိုးနဲ့ပဲ27ရာစုကိုကျွန်တော်ဝင်ကြရတော့မှာပါယောနာဝတ္ထုအခန်းကြီး3အငယ်3ထိုအခါထာဝရဘုရား၏အမိန့်တော်အတိုင်းယောနာသည်ထ၍နိနေဝေမြို့သို့သွား၏နိနေဝေမြို့သည်အလွန်ကြီးသောမြို့သုံးရက်ခရီးကျယ်ဝန်းသောမြို့ဖြစ်သည်နှုတ်ကပတ်တော်နှင့်ဆန့်ကျင်ရာတာရှုကိုဥတီခဲ့သူယောနာရဲ့ခရီးစဉ်ဟာအခုချိန်မှာတော့နှုတ်ကပတ်တော်စေစားတဲ့အတိုင်းနိနေဝေကိုပြောင်းပြန်ပြောင်းလဲရောက်ရှိစေပြီသုံးရက်ကြာခရီးအကျယ်ဝန်းရှိသောနိနေဝေတဲ့မဟာမြို့တော်ကြီးပေါ့ကျွန်တော်ရဲ့အခုခေတ်မြို့ပြပုံစံမျိုးနဲ့တူလိမ့်မယ်လို့တော့ကျွန်တော်အယံသွားပြီးမထင်နိုင်ပါဘူးအာရှုရိနေမြေမှာရှိတယ်ဆိုတာသိရတယ်တိုက်ဂရစ်မြို့ဖွန်းနေမြေမှာအလွန်ထွန်းကားခဲ့တဲ့မြို့ကြီးဆိုတာသိရထားပါတယ်အဲ့ဒီအရက်ဒေသမှာပရောဖက်ကြီးယောနာတယောက်ဘာတွေကိုအနာဂတ်ပြုမလဲနောက်တနေ့စောင့်ကြည့်ကြပါစို့
ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့သင်တန်းတော်သမားချမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝတ္ထုခန်းကြီး3အခန်းငယ်4နဲ့5ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်